အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဒီကနေ့ညနေမှာရောက်ရှိသွားပါပြီ။ဒီခီးစင်မှာပါရီဆွေးနွေးမယ်ဆိုတာထုတ်ပြန်ထားတာမရှိပေမဲ့တရုတ်မြန်မာနယ်စပ်ရေးအပါအဝင်လက်ပရောင်းတောင်စီမံကိန်းနဲ့မြစ်ဆုံစီမံကိန်းအရေးတွေကိုဆွေးနွေးဖွဲ့ရှိတယ်လို့သုံးသပ်တာရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုဇွန်လ10ရက်နေ့ကနေ14ရက်နေ့အထိတွားရောက်ဖို့ရှိနေခဲ့တာပါဒီကနေ့မနက်မှာတော့ဒီခီးစင်အတွက်ရန်ကုန်မြို့ကထွက်ခွာသွားခဲ့ကြောင်း NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကပြောပါတယ
်မနက်6:15ကထွက်သွားပါတယ်6:15ဘန်ကောက်ဇွန်လ10ရက်နေ့ကုမင်းရစီဒီချင်းပေါ့ဒီကနေ့ကတမ်းမကြီးရဲ့နေလို့လက်ခံပါတယ်အဲဒီလက်ကြောရလူတွေကတော့သူကြီးရဲ့စကားတက်မအောင်နောက်တော့နေရာဖြစ်တဲ့သူချိုးမင်းလေးနဲ့အဖြူစီရတော်တို့ပါသွားပါရဲ့
လေးရကြခီးစဉ်အတွင်းမှာတရုတ်နိုင်ငံတမရဝန်ကြီးချုပ်တို့နဲ့တွေ့ဆုံမှဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အဓိကဆူနေမဲ့အချက်တွေကိုတော့ထုတ်ပြန်ထားတာမရှိပါဘူးတရုတ်နိုင်ငံမှာနေထိုင်ပြီးတရုတ်မြန်မာဆက်ဆံရေးအပေါ်လေးလာနေသူတဦးဖြစ်တဲ့ဒေါက်တာလှကျော်စောကဒီခီးစဉ်နဲ့ပတ်သက်ပြီးတရုတ်မီဒီယာတွေရဲ့သုံးသပ်ဝေဖန်နေမှုကိုအခုလိုပြောပါတယ်
အစောပိုင်းကဒေါမ်ဆန်းစုကြည်ကနိုဘယ်ဆုရှင်ဖြစ်တဲ့အတွေ့အနောက်တိုင်းကိုလိုလားသူအဖြစ်သဘောထားကြတာများတာပေါ့နော်ဒါပေမဲ့လို့အခုနောက်ပိုင်းဒေါမ်ဆန်းစုကြည်ကတရုတ်ပြည်နဲ့ပတ်သက်လို့ပြောတာဆိုတာတွေကိုကြည့်ပြီးတော့တရုတ်ပြည်ဘက်မှာရမလို့တဲ့နိုင်ငံရေးသမားလို့သဘောထားတာပေါ့ဗျာအဲ့ဒီအတွေ့ဟိုတရုတ်ပြည်မျိုးတွေကသဘောကျတဲ့သဘောရှိတယ်အဲနောက်တစ်ခုကလည်းအစောပိုင်းကနေကမှာဖုန်းနဲ့မာရီကြာပြီးတော့လူတွေဘာတွေတည်တဲ့ကိစ္စမှာဒီလိုအစိုးရကစိတ်ပြီးတော့ပြင်းပြင်းထန်ထန်မပြောဘူးဆိုပြီးတော့သူတို့မကားဝဲဘူးဆိုပြီးတော့ဖြစ်နေတာအဲ့တော့အခုချိန်မှာတော့အဲတရုတ်ကဆောင်းဆောင်နေတာတန်ကင်းတမန်ကင်းကိုပြော့ပြော့ပြောင်းပြောင်းအသုံးချပြီးတောင်းတန်းစုကြည်ကိုဖိတ်လိုက်တဲ့အတွေ့အဲတရုတ်ကလူတွေကလည်းသူတို့ဆောင်းဆောင်နေကိုသဘောကျတယ်တောင်းတန်းစုကြည်လာလို့ရှိရင်တော့ဘာမှပြည်သူလူတွေကတရုတ်ကပေါ့ဆန့်ကျင်တဲ့လူသားတွေဘာလို့ရောသွားနိုင်မလို့လဲတွေ့တယ်ဖြစ်နေတယ်အဲ့ဒီလိုအရေးကားတွေတွေ့ရပါတယ်အဲ့တော့ဒေါမ်ဆန်းဒီအတိအဖြစ်ဟိုလူတို့ဝချင်းချင်းကြားဆက်ဆံရေးကိုပုံပုံလှုပ်ဆောင်ဖို့တရုတ်ကမှချက်ချင်းကြီးပုံပုံလှုပ်ဆောင်ဖို့တိုက်တွန်းထားတာတွေပါတွေ့ရပါတယ
်တရုတ်မီဒီယာတွေရဲ့ဖော်ပြချက်အရဒီခီးစင်အတွင်းမှာလက်တလောတင်းမာမှုရှိနေတဲ့နေဆက်ဒေတာအရေးကိုတရုတ်နိုင်ငံဘက်ကဆွေးနွေးပွဲရှိတယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ်ဒေါန်ဆန်းစုကြည်အနေနဲ့ကတော့ဒေသခံပြည်သူတွေလက်မခံတဲ့မြန်မာပြည်ကတရုတ်စီမံကိန်းတွေအရေးကိုဆွေးနွေးပွဲရှိတယ်လို့လည်းဆက်ပြောပါတယ်
။ဘရောင်းမောင်ကိစ္စမျိုးတွေကတော့ဒေါန်ဆန်းစုကြည်ပြောနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟာတရုတ်အစိုးရအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုထည့်သွင်းစဉ်းစားဖို့နော်။အဲအစိုးရချင်းဆက်ဆံပြီးတော့ပဲအဲလက်သိပ်ထိုးပြီးတော့မလုပ်ဖို့ဒီလိုကိစ္စမျိုးတွေသူလက်ဘရောင်းမောင်ကိစ္စနဲ့ပတ်သက်တဲ့သူ့ရဲ့ဒီကံကမာလေးကမျိုးတွေကြီးထားတာရှိတာပဲလေအဲ့တော့ပုံပုံပြီးတော့ဒီစီးပွားရေးလုပ်ငန်းတွေမိမာချင်းသာရှိဖို့ပြည်သူလူထုအကျိုးစီးပွားကိုထည့်သွင်းစဉ်းစားဖို့ဒါတွေကတော့ပြောကောင်းပြောနိုင်ပါတယ
်မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တော့တရုတ်စိုးရရဲ့လုံဟန်အတိုင်းတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေပဲလူထုအတွက်အကျိုးရှိစေမဲ့နောက်လူထုကလက်ခံလာစေမဲ့နီလန်းနဲ့ဆောင်ရွက်နိုင်ရေးအတွက်တရုတ်အစိုးရဘက်ကတင်ပြနိုင်ဖို့ရှိတယ်လို့လည်းသုံးသပ်ပါတယ်ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာနှစ်ဖက်စလုံးအတွက်အကျိုးရှိစေတဲ့ခီးစဉ်ဖြစ်နိုင်ကြောင်းလည်းသုံးသပ်ပါတယ
်တရုတ်ပြည်အနေနဲ့ကဘာအကျိုးမြတ်တွေရနိုင်လဲဆိုတော့တရုတ်ပြည်ပေါ်မှာဗမာပြည်သူတွေခံစားနေရတဲ့မကြည်မလင်ဖြစ်တဲ့အချက်တွေကတစုံတရာရှိလေသွားနိုင်တယ်လို့ပြောပါတို့တူပဲဒေါ်ဆန်းစုကြည်ပေါ်မှာအချို့လူတွေကအင်မတန်အနောက်တိုင်းကြီးနဲ့နိုင်ငံရေးသမားလို့ခင်ဗျားနေသူဟာအနောက်တိုင်းကိုလိုလားတဲ့နိုင်ငံရေးသမားတယောက်သက်သက်မဟုတ်ဘူးသူ့အနေနဲ့ဗမာပြည်အရေးကိုလက်ဆုံးတစ်ချက်စဉ်းစားနိုင်တဲ့အမျိုးသားအဆင့်နိုင်ငံရေးပေါင်းဆောင်ပြောဖြစ်တဲ့ဆိုတာလည်းပြသနိုင်တာဖြစ်တာဒါကြောင့်တစ်ဖက်စလုံးအတွက်အကျိုးရှိပါတယ်
တရုတ်ကွန်မြူနစ်ပါတီဟာအရင်ကမြန်မာနိုင်ငံကနိုင်ငံရေးခေါင်းဆောင်တွေကိုဖိတ်ကြားတာရှိခဲ့တယ်လို့ပြီးခဲ့တဲ့ဧပြီလအတွင်းကလည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌပြည်ထောင်စုလွတ်တော်နာယကတူရာဦးရွှေမန်းကိုဖိတ်ကြားခဲ့ပါတယ်ဒီခီးစဉ်မှာတူရာဦးရွှေမန်းဟာတရုတ်သမ္မတနဲ့တွေ့ဆုံပြီးနှစ်နိုင်ငံတိုးတက်ဖွံ့ဖြိုးရေးပြည်ချင်းအေးချမ်းရေးနဲ့နေဆက်ဒေသညီချမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်